မေလ29ရက်နေ့မနက်ပိုင်းမှာချစ်ပြည်နယ်တိတိတ်မြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ3ခုကိုချင်းညီတော်ကာကွယ်ရေးအဖွဲ့တွေကတပြိုင်တည်းထဲဝင်တိုက်ရင်နဲ့မြို့ပေါ်တိုက်ပွဲတွေဖြစ်နေတာပါ။စစ်ကောင်စီတပ်ကရဲသားတချို့ကိုဖမ်းဆီးတာရှိတယ်လို့မြို့ပေါ်နေရတချို့ကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်။စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်လည်းရဲသား2ဦးသေဆုံးခဲ့တယ်လို့ PDF ဇိုလန်တာဝန်ရှိသူကပြောပါတယ်
။ဒီလိုမနေ့ကဒီနေ့နေ့3နာရီလောက်နေပြီးတော့အမျိုးထဲမျိုးလည်းကောင်းပေါ့ဒီနိုင်စင်မျိုးတော့အနေဖပစ်တို့အဓိကဒီကျွန်တော်တို့ဟိုတိတိမျိုးရဲ့တဲနှလုံးခေါမလားဒီအရေးကြီးတဲ့နေရာတွေကိုတို့ကမိစားရှုရောက်30လောက်ရှိနေရောက်30ကျော်ရင်လည်းကျော်မယ်ပေါ့တော့မနေ့ကဆိုတော့တို့ဒီတတိယညိုဒီကဒီကိုကုန်းကုန်းရင်းဆိုင်တွေပေါ့လေတတိယတကယ်ကုန်းတိုက်ကြီးတွေအဲ့လိုမျိုးတန်ကြီးကိုပြင်မှတ်ထားတာကိုလည်းတွေ့ရတယ်ဆိုဆိုရင်ဒီအိမ်ကနေဆွဲထုတ်ပြီးတော့ညီပေါ်ဒီမှာခန္ဓာတို့တနက်ပြင်းနဲ့ထူတာတို့ဟောပြီးတော့သူတို့ကသူတို့ဒီဒီကျက်လို့ရောင်ဆောင်ပြီးတော့လေအရေးဝတ်နဲ့သွားတာရှိတယ်အတချို့ဆိုရင်ဖြတ်ပန်းခံရတယ်ဖုန်းတွေပါလေတိန်းနေပြီးစီးဒီရောတိန်းနေဆိုတော့အဲ့အရာရှိရင်ကားတွေတိန်းတာရရှိတယ်ဟောမနေ့ကတော့မနေ့ကတော့သူတို့ပြစ်လိုက်တဲ့ဒီညင်လင်းလင်းနဲ့ပြစ်လိုက်တဲ့ဘုံမျိုးပြီးတော့သူတို့တကုံးပါနေထိုးတဲ့ဒီအဲ့မကြီးကြောင့်ဒီသူဟိုမြို့တီးတောက်တော့ဆုံးသွားတယ်လို့ရှိနေရအောင
်အရသားတွေနေယူနေရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာဒီကြောင်ကနေပြီးတော့တိုက်ခိုက်တာတွေအပြင်နေအိမ်တွေကိုမိရှို့တာဟာစစ်ရာဇဝတ်မှုမြောက်ပြီးတော့လူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ထိုင်းနိုင်ငံချီဆိုင်ဗမာပြည်တွင်းစစ်ပြတိုက်ကနိုင်ငံရေးသူတည်ကူရေဟိအောင်ကသုံးသပ်ပါတယ်
တို့ကဒီတီရင်းစစ်တပ်ကလာတခြားလုံးမှာတို့ကဒီဟိုဒီလက်နက်ကင်ဟိုအဖွဲ့အချင်းချင်းတိုက်တာထက်ဆိုင်ရင်တို့ကဒီလက်နက်ကင်အင်အားစုတွေနောက်မှရှိနေတယ်တို့မဟုတ်တို့ဆိုးမှုတွေလွှမ်းမှုတွေထောက်ခံနေဆိုရင်အရသာတည်သူတွေကိုတွေ့ဝိုက်ကဲတိုက်ခိုက်ပုံတိုက်ခိုက်နည်းမျိုးတွေကိုတောက်လျှောက်ကျူးလွန်တာတွေ့ရတယ်လက်နက်ကင်အင်အားစုတွေထက်ဆိုင်ရင်တို့ကတည်သူကိုဖိပြီးတော့တည်သူကိုဥတီပေါ့နော်ဥတီတက်မှတ်ထားပြီးတိုက်ခိုက်တာမျိုးကျွန်တော်တွေ့ရပါတယ်ဒါဒီဘာလို့သက်တည်ကြနေသေးဆိုတော့ဒီမှာစစ်တပ်အနေနဲ့ဒီနှစ်ပေါင်း80ကျော်80ကာလလွတ်လည်ရပြီးတဲ့အချိန်ကြီးတီရင်းတို့တုံးဆွဲတဲ့ဝေါ်ဟာရရဆိုတီရင်းတောင်းကြမှုနှိမ့်နှင်းရေးဆိုတဲ့ကောင်းနေအောင်ပါဒီအယက်သားတွေကိုပေါ့နော်တောက်လျှောက်ဒါဆေးရသူမှုကျူးလွန်နေတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်ကျွန်တော်တို့ဒီနိုင်ငံတကာဥပဒေရှုထောင့်နေရာကြည့်မယ်ဆိုရင်တို့ကဒီစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ပေါ့နော်သူဒါဒီရဲယူအားတွေအယက်သားတည်သူတွေပိုင်နေနေအိမ်တွေကိုအေးလန်မီရှုစနစ်ကိုသူကျင့်သုံးလာတာကိုတွေ့ရတာဒါ crime against humanity ပေါ့နော်လူသားမျိုးနွယ်အပေါ်ကျူးလွန်နေရာဆုမှုကိုသူဒါတဲတဲဝင်ကျူးလွန်နေတို့လည်းကျွန်တော်သုံးသပ်လို့ရပါတယ်
မေလ28ရက်နေ့မှာတော့တိတိမျိုးပေါ်မှာတိုက်ပွဲတွေကငြင်းသက်နေပါတယ်။ကာကွယ်တပ်ဖွဲ့တွေကမြို့တဝက်နီးပါးကိုစုမိုးသိမ်းပိုက်ထားတယ်လို့စစ်ကောင်စီဘက်ကတော့ရဲစခန်းနဲ့စစ်တပ်ဂုံးလို့ခေါ်တဲ့ခလာယာ269တပ်ထဲမှနေရာယူထားပါတယ်။တိုက်ပွဲကြောင့်မလို့ဒေသခံရဲသားတွေဟာနေအိမ်တွေကိုဆုတ်ခွာပြီးတော့ကလေးမျိုးဘက်ကိုတိမ်းရှောင်နေကြရတာလည်းရှိတယ်လို့မြို့ထဲမှာပိတ်မိနေသူတွေနဲ့တိမ်းရှောင်ဖို့ပြင်ဆင်နေသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီ itinerary နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးဘူးလို့တုံ့ပြန်ပြောဆိုတာလည်းမရှိပါဘူးခင်ဗျာ။